ပဲခူးတိုင်းပြည်ခိုင်ရွှေတောင်မြို့နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပြည်သူ့လွတ်တော်အမတ်ရဲ့နေအိမ်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဒီကနေ့အင်အားသုံးလာရောက်ချိန်ပစ်ခဲ့ပါတယ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာ NLD လွတ်တော်အမတ်တွေနဲ့ပါတီဝင်တွေရဲ့နေအိမ်တွေအခုလိုချိန်ပစ်ခံရတာယာနဲ့ချီရှိနေပြီးအခုလိုလှုပ်ဆောင်မှုတွေကတရားမဝင်တဲ့အကြောင်းဥပဒေပညာရှင်တွေနဲ့လွတ်တော်အမတ်တွေကပြောဆိုကြပါတယ်ရန်ကုန်ကဖေးပို့တဲ့ဒီသတင်းကိုအခြေခံပြီးတော့မဆုမွန်ကတင်ပြပေးပါပါခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကနေစလို့စစ်ကောင်စီဟာအကြမ်းဖက်ဥပဒေအရလှုပ်ဆောင်တာလို့ဆိုပြီးစန့်ကျင်တဲ့သူတွေကိုဖမ်းဆီးတာအပြင်သူတို့ရဲ့နေအိမ်တွေနဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်သိမ်းယူတာတွေလှုပ်ဆောင်ခဲ့ပါတယ်ဒီကနေ့မနက်ပိုင်းကပဲပဲခူးတိုင်းပြည်ခရိုင်ရွှေတောင်မြို့နယ်ကြာနီကန်ရက်ကွက်ကင်မွန်းခြုံလမ်းမှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပြည်သူ့လွှတ်တော်အမတ်ဒေါ်မြခွာညိုဦးရဲ့နေအိမ်ချိတ်ပိတ်ခံခဲ့ရပါတယ်။မိသားစုပိုင်းနေအိမ်ကိုစစ်ကောင်စီတပ်နဲ့ရဲအင်အားအများပြားလာရောက်ပြီးတော့ကျူးကျော်ခွင့်မပြုရ၊ရောင်းချခွင့်မပြုရဆိုတဲ့စာတမ်းပါဗနိုင်းတွေလာကပ်ပြီးတော့ချိတ်ပိတ်သိမ်းသွားခဲ့တာလို့ရွှေတောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မြခွာညိုဦးက VOA ကိုပြောပါဗျ။အဲ့
အိမ်မှာဒီနေရဲ့လူရှိတော့အိမ်ဒီတိုင်းနဲ့ကျေတော့ပိတ်ထားတော့ဟိုဒီတကားတော့ဟိုအနီရောင်ဇနိုင်းဘုံနဲ့ကတ်ပြီးတော့ဟိုသူအိမ်ပိတ်သွားတယ်ဟိုတင်းစုသွားပြီပေါ့နော်အဲ့ဒါတော့ကတ်သွားတယ်တော့ဒါကတော့ခုကလေးရနေပြီလောက်တဲ့ကိစ္စလေးပေါ့ဒီလူစိတ်ကြီးချိုးဖောက်တဲ့ကိစ္စလေးနဲ့ဖြစ်ပါတယ်ဟိုလုံးဝကိုမလုပ်တဲ့နဲ့ဒီစားကိုဒေတာတွေမှာဆိုရင်အားလုံးကအသက်ပေးပြီးတော့တောင်းပါလိမ့်ဒီလေအမျိုးမျိုးရှင်ဆိုင်ဆုံးတွေ့ပြီးတော့ဟာကျွန်တော်တို့မျိုးရှုခံရတာလည်းတောင်းချစ်နေတာဆိုတော့ဘာလို့ခံစားရတာကဘာလို့စိတ်မပြောပါတော့ဘူးပေါ့နော်အဲ့ဒါကိုညီပါရှင့
်ဒေါ်မြခွန်ညူဦးဟာ2015ခုနှစ်ရွေးကောက်ပွဲနဲ့2020ခုနှစ်ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရွှေတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့ဝင်ရောက်ရှင်ပြိုင်အနိုင်ယူထားသူဖြစ်ပါတယ်အာနာသိမ့်မှုနောက်ပိုင်းလိုက်လံဖမ်းဆီးမှုတွေကြောင့်မိသားစုလိုက်ဘေးလွရာထွက်ပြေးခဲ့ကြရသလိုကြံနေခဲ့တဲ့နေအိမ်မှာစစ်ကောင်စီတပ်ဖွဲ့တွေကဒီကနေ့လာရောက်ချိတ်ပိတ်သိမ်းသွားခဲ့တာပါအာနာသိမ့်မှုရဲ့နောက်ပိုင်း NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့ပါတီဝင်600ကျော်ရဲ့ပိုင်ဆိုင်မှုတွေချိတ်ပိတ်သိမ်းဆီးခံရတဲ့အကြောင်း NLD ပါတီကပြီးခဲ့တဲ့ဇွန်လ13ရက်နေ့ကထုတ်ပြန်ထားပါတယ်ဖမ်းဆီးခံထားရသူတွေထောင်ချီရှိနေကြောင်းလည်းပြောဆိုထားပါတယ်NLD ပါတီဝင်မှမဟုတ်ဘဲနဲ့စစ်ကောင်စီကိုစန့်ကျင်မှုနဲ့ဖမ်းဆီးခံရသူနေအိမ်ချိတ်ပိတ်ခံရသူတွေအများအပြားရှိနေပေမဲ့စည်ရင်အတိအကျကောက်ယူထားနိုင်တာတော့မရှိသေးပါဘူး။အာဏာသိမ်းစစ်ကောင်စီဟာသူတို့ကိုစန့်ကျင်တဲ့သူတွေကိုအကြမ်းဖက်ဥပဒေအရလို့ဆိုပြီးနေအိမ်တွေနဲ့ပိုင်ဆိုင်မှုတွေအခုလိုချိတ်ပိတ်သိမ်းနေတာကတရားမဝင်ဘူးလို့ဥပဒေပညာရှင်တဦးကထောက်ပြပြောဆိုပါတယ်
။အကြမ်းဖက်ဥပဒေနဲ့အမှုစစ်ဆေးလို့မြောက်မှဒါကကျေးပိတ်ပြီးသိမ်းတာမျိုးအမိတ်နဲ့တရားရုံးအမိတ်နဲ့ပဲလောက်ရတယ်ဒီလိုရိုးရိုးမျိုးဟိုဆွဆွဲပြီးတော့ဆွဆွဲခံရတဲ့အချိန်မှာအဲ့လိုချိတ်ပိတ်တာမျိုးသိမ်းတာမျိုးကတော့လောက်ခွင့်မရှိဘူးတရားရုံးကအမိတ်တစ်ခုမရှိဘဲနဲ့တော့အဲ့လိုချိတ်ပိတ်ပြီးတော့သိမ်းတာတွေကြောင်းတာတွေလုံးလို့မရဘူးနောက်ကေခံပြေးလို့သတ်မှတ်ရင်ရာစက်ကျင်ထုံးပုံမှန် 88-88 ရအိမ်ဒီမှာဝရန်ကားလာရှိတယ်။အဲ့ဒါလဲချက်ချင်းသူကနေလန်ရတာပိတ်ရတာမဟုတ်ဘူး။အခုလို့ပိတ်တာသိမ်းတာတရားရုံးအမိတ်မဟုတ်သေးပဲတော့အတိမဖြစ်ဘူး
။ NLD ပါတီရဲ့လူခွင့်ချိုးဖောက်မှုမှတ်တမ်းများကောက်ယူရေးအဖွဲ့ကစုဆောင်းထားတဲ့မှတ်တမ်းအရအာနာသိန်းချိန်ကနေစပြီးမေလ31ရက်နေ့အထိပါတီဝင်တွေနဲ့ပြည်သူတွေရဲ့အိုးအိမ်အဆောက်အဦပေါင်း 93,386 လုံးပျက်စီးဆုံးရှုံးခံခဲ့ရတယ်လို့ဖော်ပြထားပါဗျ။ဆေးအာနာသိန်းမှုကိုစန့်ကျင်လက်မခံလို့နေအပါဝင်ပိုင်ဆိုင်မှုတွေချိတ်ပိတ်သိမ်းဆည်းခံရသူက625ဦးထိရှိတာမှာတော့လွှတ်တော်ကိုယ်စားလှယ် 182 ဦးရဲ့ပိုင်ဆိုင်မှုတွေပါဝင်တယ်လို့ပါတီဝင်333ဦးရဲ့ပိုင်ဆိုင်မှုတွေလည်းပါတယ်လို့ထုတ်ပြန်ထားပါတယ်ရှင်။